မလ26ရက် CNN သတင်းမှာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ကိုယ့်အိမ်ထဲမှာကိုဖခင်ရဲ့ရင်ခွင်မှာထိုင်နေတဲ့အသက်6နှစ်အရွယ်မိန်းကလေးတူအသက်ဆုံးမသွားခဲ့ရပြီးအဲ့ဒီလောက်ရက်အတွက်မိသားစုကိုပါပြစ်မှတ်ထားဆင်းနေလာမဲ့ဘေးကြောင့်တမိသားစုလုံးပုံအောင်နေရတဲ့အဖြစ်မျိုးမြန်မာနိုင်ငံမှာကြုံတွေ့နေရပြီဆိုတဲ့သတင်းဆောင်မတော်ဖို့ဖော်ပြခဲ့ပါတယ်မန္တလေးမြို့မှာအင်္ဂါနေ့ညနေပိုင်းကဖခင်ဖြစ်သူနဲ့တမိလေးမခင်မျိုးချစ်တို့နေအိမ်ထဲမှာရှိနေကြစဉ်အတွင်းလုံခြုံရေးတပ်သားတွေတကားကိုအထမကန်ဖွင့်ဝင်ရောက်လာခဲ့ကြပြီးတော့ပြစ်ခတ်သွားခဲ့တာဖြစ်ပါတယ်။တည်ဆုံသွားခဲ့တဲ့သမီးငယ်ဟာအသက်6နှစ်သာရှိသေးကြောင်းမိသားစုကပြောပါတယ်။ရင်ခွင်ထဲကိုသမီးလေးကြောက်တန့်ကြမှီပြီးတော့ချလိုက်ချိန်မှာသူ့ကိုပြစ်ခတ်လိုက်တာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့သမီးငယ်ကိုပွတ်ပိုက်ပြီးပြေးခဲ့ရတယ်လို့ဖခင်ဖြစ်သူကပြောပါတယ်။ဆေးရုံတွေကိုစစ်တပ်ကသိမ်းပိုက်ထားတာကြောင့်ဆရာဝန်တွေနဲ့သူနာမျိုးတွေစုပေါင်းဖွင့်လှစ်ထားတဲ့အရေးပေါ်စေခံတစ်ခုကိုပဲပြေးခဲ့ရပါတယ်။ဒါပေမဲ့စိတ်ကရောက်တဲ့အချိန်မှာတမီလေးမခင်မျိုးချစ်အသက်မရှိတော့ပါဘူးကလေးမှာဘလို့မျိုးအပြစ်ရှိလို့တနားနဲ့ပြစ်တရတာပါလေကျမတို့မိသားစုမှာဘလို့ဘယ်ပုံအပြစ်တွေများကျူးလွန်မိခဲ့လို့လဲလို့မိန်းကလေးရဲ့အမဖြစ်တဲ့သူကမင်းကုန်းထုတ်ပါတယ်သူတို့ရဲ့အကူဖြစ်သူကိုလည်းစစ်သားတွေကခေါ်ဆောင်သွားခဲ့ပြီးအခုထိဘယ်နေရာမှာရှိနေမှန်းမသိရသလိုအသက်ရှင်ရရှိသေးရလားဆိုတာလည်းမသိရသေးပါဘူးတဲ့သူတို့အိမ်ထဲမှာစစ်သားတွေနဲ့ရဲတွေရှိနေကြသေးတဲ့အတွက်မပြန်ရဲပဲဆက်လက်ပုံအောင်နေရကြောင်းအမဖြစ်တဲ့သူကပြောပါတယ်မလာတရနေ့စစ်တပ်ခေါင်းဆောင်ကအာဏာသိမ်းတဲ့ချိန်ကတည်းကနိုင်ငံတော်မှာကန့်ကွက်ဆန္ဒပြမှုတွေစတင်ပေါ်ပေါက်လာခဲ့ပြီးစစ်တပ်ကအင်အားသုံးဖြိုခွဲခဲ့တဲ့အတွက်အခုထိသေဆုံးသူအနည်းဆုံး320ကျော်ရှိပြီဖြစ်ကြောင်းနိုင်ငံရဲ့ကျဉ်းသားများကုညီဆောင်ချုပ်ရေးအဖွဲ့ AABB ကပြောပါတယ်အဲ့ဒီထက်မှအယောက်20ကျော်ကကလေးတွေဖြစ်ကြောင်းလဲ Save the Children အဖွဲ့ကဖော်ပြပါတယ်သေဆုံးသူတွေရဲ့မိသားစုတွေမှာလည်းစစ်သားတွေအလောင်းပြန်ပြီးတော့လာယူမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်အလောင်းတွေကိုဘာကြောင့်ပြန်လာယူရတာလဲဆိုတာမရှင်းသင့်သလိုပဲတချို့ကတော့သဲလွန်စာမကြံအောင်ဖြုတ်ဖြတ်ဖို့ဖြစ်နေမယ်လို့ထင်မြင်ယူဆနေကြပါတယ်မန္တလေးမြို့ကလမ်းတွေမှာတော့လုံခြုံရေးတပ်ဖွဲ့တွေကမဲမဲမြင်ရပြစ်ခတ်နေကြတာကြောင့်လူစားကွန်းတွေဖြစ်နေပြီလို့ဆရာဝန်တူဦးပါဆိုပါတယ်ဆန္ဒပြပွဲကိုဖြိုခွင်းနေတာမဟုတ်တော့ပဲအပြင်ကနေတောက်ခတ်ပြီးအိမ်ထဲမှာပုံပြီးတော့နေရင်တောင်စိတ်ချရတဲ့အခြေအနေမှမရှိတော့ဘူးလို့လည်းပြောပါတယ်စစ်တပ်ဟာစစ်ရုံတွေကိုသိမ်းပိုက်ကိုရလောက်ကိုလောက်ကင်နေကြတဲ့ဆေးဘက်ဝန်ထမ်းတွေကိုပြစ်မှတ်ထားလာနေတာဟာနိုင်ငံတကာလူသားချင်းစာနာကူညီရေးဥပဒေကိုချိုးဖောက်နေတာဖြစ်ကြောင်းသတင်းမှာဖော်ပြပါတယ်လူနာတင်ကမောင်းတဲ့သူတွေအကြိုက်နဲ့ခံရအထင်းသိမ်းခံရဖြစ်ရတယ်လို့လူနာတင်ခြင်းတွေကိုရပ်တန့်ပြီးဒဏ်ရာရတဲ့သူတွေကိုခေါ်ဆောင်သွားတာတွေလည်းရှိနေပါတယ်ပြည်တွင်းပြည်ပတုံ့နှုတ်သွားရတဲ့ဖြစ်ရတစ်ခုမှာဆိုရင်မန္တလေးမြို့မှာပြစ်ဒဏ်ခံခဲ့ရတဲ့အသက်16နှစ်အရွယ်စာနာပြမိန်းကလေးတူရဲ့အလောင်းကိုမိသားစုဝန်တွေရဲ့သဘောတူညီချက်မရပဲပြန်ဖို့ပြီးရင်ခွဲစစ်ဆေးကတဲ့ကိစ္စပေါ်ပေါက်ခဲ့ပါတယ်။တမီလေးခင်မျိုးချေသေးဆုံးခဲ့ရတဲ့လောက်ရက်နဲ့ပတ်သက်ပြီးစစ်တပ်ဘက်ကတစုံတရာမပြောဆိုသေးပါဘူး။ဒါပေမဲ့ဆန္ဒပြပွဲတွေကိုဖြိုခွဲရမှာအ ਨੇ စုံအင်အားကိုသာတုံးဆွဲကြောင်းအမြဲပဲပြောဆိုလေ့ရှိပါတယ်တဲ့။ကုလသမဂ္ဂကတော့မြန်မာစစ်တပ်ရဲ့လောက်ရက်တွေဟာလူသားအဖြစ်ကိုဆန့်ကျင်တဲ့ရာဇဝတ်မှုအဆင့်ထိရောက်ရှိနေပြီလို့ယုံကြည်ရကြောင်းပြောပါတယ်။မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အင်ဒရူးစ်ကလည်းမြန်မာနဲ့ပတ်သက်ပြီးရေးပေါ်ဆွေးနွေးပွဲခေါ်ယူဖို့တိုက်တွန်းလိုက်ပါတယ်မတ်လ26ရက်ချမ်းသမ်ဟောက်သတင်းမှာတော့တရုတ်ပြည်ရဲ့မြန်မာကိစ္စဝင်မဆွေးရေးမူနဲ့ပတ်သက်တဲ့သတင်းဆောင်မတဲ့ပုတ်ပတ်ဝင်ခဲ့ပါတယ်မြန်မာပေါ်တရုတ်ရဲ့ချင်းကပ်ပုံနဲ့ပတ်သက်လို့တရုတ်ဟာမြန်မာမှာစစ်တပ်အာဏာသိမ်းတာကိုဘလို့ပဲပုံအကျိုးဆိုတာလဲအနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဘလို့ပဲပုံဆက်ဆံရေးတွန်းမြင့်သွားမှာလဲဆိုတဲ့အပေါ်မှာကြည့်ရမှာဖြစ်တဲ့အကြောင်းဆောင်မကဖော်ပြပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်တရုတ်ရဲ့စိုးရိမ်မကင်ဖြစ်မှုမှာဒေတာတွေမတိမငင်ဖြစ်မဲ့အပေါ်စိုးရိမ်တာကအဓိကဖြစ်ပါတယ်တဲ့မြန်မာပြည်တွင်းတဲ့ကုန်ကြမ်းတွေဖြစ်တဲ့ရေနံနဲ့တန်းငွေကျွန်းတဲ့နဲ့ကြောက်မြစတာတို့ဟာတရုတ်အတွက်အဓိကသွင်းကုန်တွေဖြစ်ပေမဲ့တရုတ်ပြည်အတွက်မြန်မာရဲ့တကယ်တမ်းအရေးပါပုံကစီးပွားရေးတဲ့မဟာဗျူဟာကိစ္စပဲဖြစ်တယ်လို့ဆောင်းမကဖော်ပြပါတယ်ဒါပေမဲ့အခုအခါတရုတ်အတွက်စိုးရိမ်မကင်ဖြစ်လာစရာကမြန်မာစစ်တပ်ရဲ့အာဏာသိမ်းမှုနဲ့အတူပေါ်ပေါက်လာတဲ့လူထုဆန္ဒပြပွဲတွေအတွင်းမြန်မာပြည်မှာလာရောက်ပြီးတော့လုပ်ကဲနေကြတဲ့တရုတ်စစ်ရုံတွေမျိုးစုဖြစ်စီခံရတရုတ်ပိုင်လိုင်းတွေဖောက်ခွဲပြစ်မယ်ဆိုတဲ့ချင်းချောက်မှုတွေပဲဖြစ်လာခဲ့ပါတယ်။ပို့ပြီးတော့စိုးရိမ်မှုဖြစ်လာတာကမြန်မာပြည်တွင်းကတိုင်ရင်တန်းတက်ကြိုင်ဖွဲ့တွေစုစည်းပြီးတော့မြန်မာစစ်တပ်ကိုဆက်ကျင်ကြမဲ့ကိစ္စပဲဖြစ်ပါတယ်တဲ့။မြန်မာနိုင်ငံမှာတရုတ်လူဦးရေကစိုးရိမ်စရာအခြေအနေမျိုးမှာမရှိသေးပေမဲ့တရုတ်ဆက်ကျင်ရေးအခန်းကတော့ရှိနေတာပါ။တရုတ်ပြည်မှာအနေနဲ့လဲပင်လယ်ရခြားအထူးသဖြင့်အရှေ့တောင်အာရှနိုင်ငံတွေကတရုတ်မျိုးသားတွေရဲ့လူငုံရေးကိုပို့ပြီးတော့အာယုံပြုဆောင်ရွက်နေတာတွေ့ရကြောင်းကဘာလုံးဆိုင်ရာကဏ္ဍချေပြန့်လာတာနဲ့အမျှတရုတ်ပြည်ဟာလည်းအာဏာသုံးအစိုးရပုံစံမျိုးစုံကိုလစ်လာပြီးအစဉ်ချောအောင်ဘယ်လိုပဲပုံဆောင်ရွက်မလဲဆိုတာသ ုံးသွားရမှာဖြစ်ကြောင်းဆောင်းမမှာဖော်ပြပါရခင်ဗျာ။